ကျွန်တော်တို့ကတော့ကုစားပြန့်နှံ့နေတဲ့ကိုဗစ်-19ကရောဂါရဲ့ခက်မှုကမြန်မာခီးသွားလုံးမှာအမေရိကန်ဒေါ်လာ100ရာလောက်နဲ့နာမှုရှိမယ်လို့ခီးသွားလုံငန်းရှင်တွေကခန့်မှန်းထားပါတယ်။ကရောဂါကြောင့်ရက်ဆိုင်သွားတဲ့မြန်မာခီးသွားလုံငန်းတွေနဲ့ပတ်သက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံရဲ့လာမယ့်နိုင်ငံသားသားတွေအတွက်ပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာ မြန်မာလေဆိပ်တွေမှာအဝင်ထွက်ခီးတဲ့တင်နိုင်ငံတကာလေကြောင်းလိုင်းတွေကိုပိတ်ပင်လိုက်တာမို့မြန်မာခီးသွားလုပ်ငန်းကအတော်လေးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမှာဖြစ်နေတဲ့ကပ်ဘေးကရဲ့ကြောင့်မြန်မာခီးသွားလုပ်ငန်းဟာပြီးခဲ့တဲ့ဇန်နဝါရီလတွေကကျဆင်းခဲ့တာဖြစ်တယ်လို့ခီးသွားလုပ်ငန်းရှင်များအသိရဲ့အဖွဲ့ဝင်တအူးဖြစ်တဲ့ဦးဖြိုးဝေရာဇာကပြောပါတယ်။လူတွေကတော့ဒီရောဂါလုံး
ားရေးကိုထိခိုက်မှုကလည်းတော်တော်ပြင်းထန်တဲ့အတွက်လူတွေမှာပတ်စံကိုဟိုအလုံးမလုံးပဲနဲ့ထိုင်နေကြတဲ့လူတွေအများကြီးဖြစ်နေကြတော့အဲ့ပေါ်မှာမူတည်ပြီးတော့ခီးသွားဖို့ဆိုတာဟိုပြန်ပြီးသူတို့ပတ်စံစုဖို့အချိန်ပေးရမှာပေါ့
အခုလိုကပ်ပြီးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ခီးသွွားခန္ဓာပိုင်းမှာတန်900နီးပါးဆုံးရှုံးဖို့ရှိနေတယ်လို့ဆိုလာသူကတော့ဟိုတယ်လုပ်ငန်းရှင်အသင်းဒီဥက္ကဋ္ဌဥခင်အောင်ထွန်းပ
ါတော်တော်ဗျာဇန်နဝါရီလကလာစီလောက်မှာဟာကျွန်တော်တို့တရုတ်ပြည်နဲ့ဆက်ရက်တဲ့ဖေဖော်ဝါရီဒီဖတ်စီလောက်မှာလည်းတရုတ်ပြည်ကုန်ရက်သွားတာဒီဆလာပေါ့နော်ဟာဆတယ်ဆတယ်အခုမတ်လဒီနေ့ဆိုကုန်သွားတယ်အဲ့မှာအများကြီးဆိုရှယ်ဝါဒီရဲ့ခမန်းဒီရဲ့ကာလာခမန်းကြကတော့ကျွန်တော်တို့ကတန်းနေရာလောက်မှနေအခုအခုဟိုစက်မေဂျွန်ဇူလိုင်အောက်တိုဘာစက်တင်ဘာဟာနဲ့ပေါင်းလိုက်တဲ့ဆိုရင်တန်း900လောက်ရှိတယ်လို့ဟိုနဲ့စက်တင်ဘာလအခုလောက်ထိကျွန်တော်မှန်းလာတာနော
်ကိုဗစ်ကြောင့်နိုင်ငံစီးပွားရေးလေပတ်မှုကိုထိခိုက်မှုအနည်းဆုံးဖြစ်ဖို့အခွန်တွေလျှော့တာအတိုးနှုန်းဖြေလျှော့တာတွေဆောင်ရွက်ပေးမယ်လို့အတိုင်းပင်ငန်းပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်ဒါပေမဲ့လက်ရှိခီးသွွားလုပ်ငန်းတွေဟာဘယ်အချိန်မှလုပ်ငန်းပြန်လည်လေပတ်နိုင်မလဲဆိုတာမပြောနိုင်သေးပါဘူးလုပ်ငန်းတွေပြန်လည်လေပတ်နိုင်ဖို့အတွက်တိကျတဲ့စနစ်တွေထားရှိဖို့လိုအပ်နေတယ်လို့ဟိုတယ်လုပ်ငန်းရှင်အသင်းဒီဥက္ကဋ္ဌဦးခင်အောင်ထွန်းကအကြံပြုသွားပါတယ
်ဒီဟိုတယ်နဲ့တူစင်အင်ဒပ်စထရီတစ်ခုတည်းဟိုပဲနည်းဆုံး3 to 500 billion လောက်ထုတ်ပေးနိုင်ဖို့လို့လေကျွန်တော်တို့ကရော့ချသွားတာမဟုတ်ကျွန်တော်တို့ကတုံ့ပြန်ဖြစ်သွားတာဘယ်မှလည်းမရှိဘူးဆိုတော့လုံသွားတယ်လေတစ်ခါကထိန်းထားရတယ်ဆော့တုံးမှလည်းဒီခုဟာပြီးရင်ဘယ်တော့နောက်ထပ်ထပ်ချပေးမလဲလို့လုပ်ပေးမလဲတခြား policy တွေဘာလို့ရှိမလဲအခုကျွန်တော်တို့အားချုပ်ဟိုတယ်ဒီတော့လုပ်ငန်းတွေနဲ့ချိရတဲ့ရင်းချိရတဲ့ဟာရတဲ့ဟိုလုပ်ငန်းတွေစဆောင်နေတာရှိတယ်လေဟိုလာဟို 0.5 ကနေပြီးတော့နောက်ထပ် 1% ဖြစ်တော့ 11.5 ရှိနေတယ်ဘယ်အရင်တော့လဲနေတဲ့ချိန်မှာပြေးနိုင်တယ်အခုချိန်မှာတော်များရှိလို့မပြေးနိုင်တော့ဘူးပေါ့ဗျာဒီတကယ် script plan တွေကိုဆက်ပြီးတော့ကြီးညာထားဖို့လိုပဲသို့မဟုတ်လဲ policy ဘိုင်းဆိုင်ရာ short ပြီးကြတယ် computer income tax ကိုချွေလိုက်တာမျိုးမဟုတ်ခနဲ့ရပ်ပေးလိုက်တာမျိုးပေါ့နော
်လက်ရှိမှာတော့ခီးသွားလုပ်ငန်းတွေနဲ့ hotel လုပ်ငန်းတွေဆက်လက်ရပ်တည်နိုင်ဖို့ငွေကြေးဆိုင်ရာအထောက်ပံ့တွေနဲ့အတိုးမဲ့ချင်းငွေတွေအခွန်ခတွေလျှော့ဖို့ခီးသွွားလုပ်ငန်းရှင်များအသင်းကအစိုးရကိုတောင်းဆိုထားပါတယ်။ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့မလ30ရက်နေ့အစည်းအဝေးခန်းစာတစ်ဆောင်အရတော့ကိုဗစ်ဘေးကြောင့်အခြားဒေသတွင်းနိုင်ငံတွေနဲ့နှီးတူမြမစီးပွားရေးအတွက်ပြင်းထန်တဲ့တက်ရောက်မှုတွေရှိလာနိုင်ပေမဲ့ကပ်ဘေးမတိုင်ခင်မှာစီးပွားရေးကောင်းမွန်ခဲ့ရမှုအနည်းငယ်ခံစားမယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဆိုးလာမယ်ဆိုရင်စီးပွားရေးကျတဲ့မှုတွေကပိုပြီးကြီးလာနိုင်ပြီးဒါကိုအချိန်ယူကုသရလိမ့်မယ်လို့ခီးသွွားလုပ်ငန်းရှင်တွေကဆိုပါတယ်ကျွန်မမိခါပါရန်ကုန်ကနေတင်ပြပို့ထားပါတယ်